မြန်မာနိုင်ငံရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေဖြစ်ပြီးလေးလကြာမှာ ITP ခေါ်နိုင်ငံထဲမှာနေရာရွှေ့ပြောင်းနေထိုင်ဒုက္ခရောက်နေရသူအရေးအတွက်ဟာတိုးပွားလာနေတယ်လို့ကုလသမဂ္ဂဒုက္ခသည်ဆိုင်ရာယုံ UNHCR ကစိုးရင်တကြီးထုတ်ပြောလိုက်ပါတယ်။ဒီဒုက္ခသည်ဆိုင်ရာယုံကနိုင်ငံထဲကဒုက္ခသည်စခန်းတွေထဲမှာဒုက္ခသည်ပေါင်း 9,500 ခန့်လောလောဆယ်ရှိနေတယ်နောက်ထပ်လူသားချင်းဆိုင်ရာအကူအညီလိုနေသူတွေလည်းဆက်ရှိနေသေးတယ်လို့တောက်ကြနေမှာထုတ်ပြောလိုက်ပါတယ်။ကုလသမဂ္ဂဒုက္ခသည်ရုံးရဲ့ပြောရေးဆိုခွင့်ရှိသူ Adrian Edwards ကဒီဒုက္ခရောက်နေသူတွေရဲ့သွာလာရေးတွေကိုအစိုးရကကန့်သက်ထိန်းချုပ်ထားစေဖြစ်တယ်။သူတို့ရဲ့ဈေးသွားခွင့်အစားအစာဝယ်ယူခွင့်ကျန်းမာရေးစောင့်ရှောက်ခွင့်နဲ့ပညာရေးအခွင့်အလမ်းတွေအတွေ့ပိတ်ပင်ထားခံရစေဖြစ်တယ်လို့ဂျနီဗာမြို့မှာထုတ်ပြောလိုက်ပါတယ်။ဒီပြောခွင့်ရှိသူကပဲအခုလိုဖိနှိပ်ကန့်သက်မှုတွေဆက်ဆိုးဝါးနေတာကြောင့်ဆက်သီးမခံနိုင်တဲ့ဒုက္ခသည်တွေအနေနဲ့အစားအစာနဲ့ဆေးဝါးတွေရရှိနိုင်ဖို့အခုလိုဒုက္ခသည်စခန်းတွေကိုဆက်ထွက်ပြေးနေကြတာဖြစ်တယ်လို့ဆက်ပြောလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမနေ့ကပြုလုပ်ခဲ့တဲ့ကုလသမဂ္ဂသတင်းစာရှင်းလင်းပွဲတစ်ခုမှာလည်းကုလသမဂ္ဂအထွေမှုချုပ်ရဲ့ပြောခွင့်ရမာတင်နာဆာစကီကကုလသမဂ္ဂအထွေမှုချုပ်ယုံနဲ့ဒီဒုက္ခသည်ယုံတွေလက်တွဲပြီးသက်ဆိုင်ရာဒေတာတွေမှာထိထိကျကျောက်ကွင်းစင်ဆောင်ရွက်နေကြောင်းသူတို့ကအထူးကိုစိုးရိမ်မခင်ဖြစ်နေကြောင်းအခုလိုကြေညာချက်ထုတ်တယ်ဆိုတာကလည်းခိုင်မာတဲ့အထောက်အထားတွေရှိလို့သာဖြစ်ကြောင်းဖြေကြားသွားပါတယ်ခင်ဗျ